ပြည်နယ်ငံတောင်ပိုင်းမှာအစိုးရတပ်တွေနဲ့ LKDA လို့တန်တရားဖြစ်ပွဲရှိတဲ့စစ်သွေးကြတွေအကြားတိုက်ပွဲတွေအပြင်းထန်ဖြစ်ပွားခဲ့တဲ့အတွက်အနည်းဆုံးလူ30လောက်သေဆုံးခဲ့ပါတယ်။ Lahich ခရိုင်အတွင်းကမလာမြို့မှာရှိတဲ့စစ်ကန်တစ်ခုကိုစစ်သွေးကြတွေကစနေနေ့အစောပိုင်းမှာဝင်ရောက်တိုက်ခတ်ခဲ့ရတာတိုက်ပွဲတွေဖြစ်ပွားခဲ့တာလို့ရင်းမြစ်အရာရှိတွေကပြောပါတယ်။ဒီနေရာဟာ LKDA တွေခြေကုပ်ယူထားတဲ့ Abyan ခရိုင်အနီးနားမှာတည်ရှိနေတာပါ။ဒီတိုက်ခတ်မှုကိုသူတို့ပြုလုပ်ခဲ့တာလို့ Ansar El Sharia စစ်သွေးကြအဖွဲ့ကပြောပါတယ်။အခုလအစောပိုင်းကလည်းအမေရိကန်ကျောင်းဆရာတဦးကိုတောင်ပိုင်းတိုင်အစ်မြို့မှာသူတို့တပ်ဖြတ်ခဲ့တဲ့အကြောင်းအဲ့ဒီအဖွဲ့ကဝန်ခံပြောဆိုမှုပါလေ။ယမန်နိုင်ငံကနေပေါင်းများစွာအုပ်ချုပ်လာခဲ့တဲ့တမရအလီအက်ဗ်ဒူလာဆာလီရာထူးကနှုတ်ထွက်ရလောက်တဲ့အထိဖြစ်ပေါ်ခဲ့တဲ့ဆန္ဒပြမှုတွေကနေပြန်နှလန်းထုနေအောင်ယမန်အစိုးရကကြိုးစားနေတဲ့ကာလဖြစ်ပါတယ်။တမရဆာလီဟာဒုတမရအက်ဗ်ဒူလာဟာဒီကဖေဖော်ဝါရီလမှာတမရရာထူးကိုလက်ခံရယူခဲ့ပြီးတော့တမရအစ်အနေနဲ့အယ်ခီရာတွေကိုတိုက်ထုတ်ပြီးတိုင်းပြည်တည်ငြိမ်အောင်လှုပ်ဆောင်ပေးမယ်လို့ကြေညာပေးထားပါတယ်။တချင်ထဲမှာပဲအယ်ခီရာလို့တန်တရားရှိတဲ့အဖွဲ့ကတိုင်းပြည်တောင်ပိုင်းကရေနံပိုင်လိုင်းကိုတောက်ချနေမှာဖောက်ခွဲပစ္စည်းခဲ့တယ်လို့ရီမင်အာနာဘိုင်နီကပြောပါတယ်။